Iran နိုင်ငံပေါ်တိုက်ခိုက်ဖို့ American သမ္မတ Donald Trump ကကြာသပတေးနေ့မှာခွင့်ပြုချက်ပေးခဲ့ပြီးမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ငြင်းဆန်နေကြပါတယ်။ Iran နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလို့ပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတ Trump ကအစကအမိန့်ပေးခဲ့တယ်လို့ New York Times သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။American ထောက်လှမ်းရေးအဝေးထိန်း drone ယာဉ်ကို Iran ကပစ်ချခဲ့တဲ့အပေါ်မှာလက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Iran ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတ Trump ရဲ့သတိပေးချက်ကို Oman နိုင်ငံကနေတဆင့်ကြားသာပေးနေများကရရှိကြောင်းအီရန်အစိုးရက Reuters သတင်းဌာနကိုပြောကြားခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။တကယ်လို့ American ကစစ်ရေးနဲ့တိုက်ခိုက်မယ်ဆိုရင်ဒေသရင်းမှာရောနိုင်ငံတကာမှာပါအကျိုးဆက်တွေဖြစ်လာလိမ့်မယ်ဆိုတဲ့တုံ့ပြန်ချက်တွေကိုတဟီရန်မှာရှိတဲ့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။ American ထောက်လှမ်းရေး drone ယာဉ်ကိုအီရန်ပစ်ချခဲ့ရာဒေသမှာရှိတဲ့ပါရှန်ပင်လယ်ကွေ့နဲ့အိုမန်ပင်လယ်ကွေ့တွေရှိရာပေါ်မှာ American လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုပြည်ထောင်စုလေကြောင်းပြန်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြာသပတေးနေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နက်ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောင်လိုင်းရေး drone ယာဉ်ကိုပစ်ချခဲ့တာလို့ American ဘက်ကပြောခဲ့တယ်လို့သိက္ကိုမှားယွင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတ Trump ကဖော်ပြပြောဆိုထားပါတယ်။ American drone ယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်ရဲ့လေကြောင်းပိုင်နက်ထဲကိုဝင်လာတာတက်တည်ဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။